အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီဟာဒီနေ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမိုင်းရှူမြို့နယ်က SSPP ရဲ့တပ်စခန်းတွေပြန်လည်ရုပ်သိမ်းမှုအတွက်ဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲမူရစ်စည်းဝါးနဲ့ပတ်သက်ပြီးတော့လည်းစစ်ဆေးမေးမြန်းတာတွေရှိခဲ့တယ်လို့ SSPP ပြောခွင့်ရကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံပြပြပေးပါရှင်။
စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တို့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဒီကနေ့မနက်7:00နာရီကစပြီးတော့ဆွေးနွေးခဲ့ကြတာပါ။တက်စကန်ရွှေပြည်ဝနဲ့မူရစ်စဝါတိုက်ဖြည့်ကိစ္စရပ်တကူဆွေးနွေးခဲ့ကြတယ်လို့ SSPP ရှမ်းပြည်မြောက်ပိုင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOV ကိုပြောပါတယ
်။ဒီကကနှစ်ခုပဲဆွေးနွေးတာပါ။အတကျကဒီမိုင်းရှူမြို့နယ်ထဲမှာရှိနေတဲ့တက်စကန်ရွှေပြည်ဝကလုံချင်းနေရှိတဲ့ဆိုတော့လာပြီးတော့ update လုပ်တာပေါ့ဗျာ။နောက်တစ်ခုကဒီမူရေခံတယောက်ဖမ်းလာပြီးတော့မူစေဝါနဲ့ပတ်သက်ပြီးတော့ပြောတော့ဗျာရင်းချမ်းရေးစိတ်ဆက်ပါမရှိပါဘူး
တက်စကန်ရဲ့ရုပ်သိမ်းရေးကိစ္စဟာပြီးခဲ့တဲ့ဂျွန်လကောင်ပါနောက်ဆုံးထားပြီးတော့ဆုတ်ခွာပြီးဖို့ SSPP ကိုစစ်ကောင်စီဘက်ကနေပြီးတော့အကြောင်းကြားထားတာပါလက်ရှိစနေဘွဲအတွက်မှာတော့တက်စကန်ပြောင်းရွှေ့ရေးကိစ္စကို SSPP ကသူတို့ရဲ့ဘူကော်မတီအတွက်မှာပြန်ပြီးတော့ညှိနှိုင်းမယ်လို့အကြောင်းပြန်ထားပါတယ်မူရေစေဝါတွေဟာ SSPP စုမိုးရာကြေးသီးမျိုးနဲ့အတွင်ဖမ်းဆီးရမိတဲ့အကြောင်းနဲ့မူရစ်စေဝါတရားခံတွေကို SSPP ကိုယ်စားလှယ်တွေရှေ့မှာစစ်ဆေးတာတွေရှိရကြောင်းလည်းပြောပါရယ်မူရစ်စေဝါကိစ္စစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဗိုလ်မှူးဆိုင်ဖုံးဟန်ကတော့ဒီအပြုသဘောဆောင်တဲ့ဆွေးနွေးမှုမဟုတ်တဲ့ကြောင်းတုံ့တက်ပြောဆိုပါရယ
်နိုင်ငံရေးကုန်တဲ့ခါကိုချကျင်တဲ့သဘောနဲ့ပဲသူတို့လုပ်တယ်လို့ကျွန်တော်တို့ကယူဆတာပါဗျာဆွေးနွေးတဲ့ပုံစံကလည်းဒီအပြုသဘောဆောင်တဲ့ပုံစံလည်းပြောတာလည်းမဟုတ်ဘူး
ရှမ်းပြည်ရေးစောင့်ကြည့်လေးလာနေတဲ့ဆိုင်းထွန်းအောင်လင်ကတော့ဒီကနေ့ဆွေးနွေးခဲ့တဲ့တက်စကန်ပြောင်းရွှေ့ရေးကိစ္စဟာဖြစ်နိုင်ဖို့အတွက်ခက်ခဲတဲ့ကြောင်းခုလိုသုံးသပ်ပါတယ
်။မိုင်းရှူမြို့နယ်ရဲ့တက်စကန်ရတော်ဗျာကိုပမာဒူကွန်မြူနတီပါတီခေတ်ရာ SSPP နဲ့သာသာသာအကြောင်းကို၎င်းတာဟုတစ်ဆင့်တစ်ဆင့်လုံးလုံးရေးရအပြာနာမို့ဗျာဟိုတည်နေပြီးနေခဲ့တဲ့နေရာမျိုးတွေပေါ့။အဲ့တော့သာသာသာနေရာမှာဖြစ်ပြောင်းလာတော့ဒီဘက်ကမှတော့ဝါလိုပါလို့ဖြစ်လာတာပေါ့လေ။အဲ့ဒီနေရာတွေရွှေ့ပိုင်းတွေကတဲ့တော့မလို့တော့ဘူးတဲ့ဒီကောနော်သူတို့လုံုံရေးရတယ်ဒါတွေကနှစ်ဖက်လုံးတော့ရေးပါတယ်နော်
ဒီကိစ္စနှစ်ဘွဲကတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးတော့ SSPP ဘက်ကတော့ဒုတိယဥက္ကဋ္ဌနှစ်ဦးဖြစ်တဲ့ဆက်ခေတိုင်းနဲ့ဆက်ခွန်ဆိုင်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်ဒီစနှစ်ဘွဲကိုသတင်းမီဒီယာအဖွဲ့တချို့လည်းတက်ရောက်ပါတယ် SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ့ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖိတ်ခေါ်ထားတဲ့ညီညာရေးစနှစ်ဘွဲကိုတက်ရောက်မှဖြစ်တဲ့အကြောင်းပြန်ထားတဲ့တိုင်းသားလက်နက်ကိုင်၁၀ဘွဲအနက်ကတဖွဲ့ဖြစ်ပါတယ်လောလောဆယ်မှာတော့လက်နက်ကင်အဖွဲ့၉ဘွဲ့နဲ့ဆွနွေးခဲ့ပြီးဖြစ်ပေမဲ့လို့ SSPP နဲ့ဆွနွေးပြစ်မယ်မဖြစ်ဘူးဆိုတာကတော့မရေမရာရှိနေပါတယ် SSPP နဲ့စစ်ကောင်စီညီညီအဖွဲ့တွေတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျ